ရုရှားရေတပ်ရဲ့ free gate စစ်သည်မော်တစည်းနဲ့ nuclear စွမ်းအင်သုံးရင်းကုန်သည်မော်တစည်းတို့အားကျူဘာနိုင်ငံ Havana စစ်ကမ်းကိုဗိုလုံးနစ်ကဆက်ရောက်ကြောင်းရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ Havana ဟာ American စစ်ကမ်းအခြေစိုက်ရာ Florida ပြည်နယ် Key West ကနေဆိုရင်မိုင်တရာလောက်ပဲဝေးတာပါ။ရုရှားသည်မော်လေးစီးရာ Atlantic သမုဒ္ဒရာထဲမှာဒုံးကျည်လက်နက်တွေရဲ့တိကျမှန်ကန်စွာပစ်ခတ်နိုင်မှုကိုလေ့ကျင့်ပြီးနောက်မှာကျူဘာကိုဝင်လာတာပါ။ရုရှားရဲ့လက်ကျင့်မှုတွေထဲမှာရန်သူပစ်မှတ်တွေကိုမိုင်380ကျော်အကွာဝေးကနေအတိတကျချင်းကိတ်ဒုံးကျည်ပြစ်ခတ်တာတွေပေါ်ပါတယ်။အဲ့ဒီသမောတွေမှာအတန်ထက်မြန်တဲ့ဒုံးကျည်တွေ၊ cruise ဒုံးမြန်တွေနဲ့သမောဖြတ်ဒုံးကျည်တွေတည်ဆောင်လာကြောင်းရုရှားကာကွယ်ရေးကပြောပါတယ်။အဲ့ဒီသမောတွေမှာ nuclear လက်နက်တော့တပ်ဆင်မထားဘူးလို့ဆိုပါတယ်။ American ကတော့ဒီလုပ်ရက်ကိုချိတ်ချောက်မှုဖြစ်မတတ်မှတ်ပေမဲ့ဒီသမောတွေရဲ့လမ်းကြောင်းကိုအနီးကပ်စောင့်ကြည့်နေတယ်ဆိုပါတယ်။ဒါဟာ Ukraine စစ်ပွဲနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေနဲ့တင်းမာမှုတွေမြင့်တက်နေချိန်မှာရုရှားကသူ့ရဲ့အင်အားကိုပြတ်တာလို့လေလာသူတွေကယူဆထားကြပါတယ်။ရုရှားဟာ1962ခုနှစ်တုန်းကဆိုဗီယက်ယူနီယံခေတ်ကျူဘာကိုပယ်တိန်ဒုံးကျည်တွေပို့ပေးခဲ့လို့ကျူဘာဒုံးကျည်အချက်တဲပေါ်ပေါက်ခဲ့ပူပါတယ်များ